ဧပြီလ27ရက်အင်္ဂါနေ့ည7:00နာရီအထိထုတ်ပြန်ကြေညာမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူ122ဦးရှိသွားပြီဖြစ်ပါတယ်။မူလက119ဦးရှိရာကနေနောက်ထိုးလူနာ2ဦးရှိတဲ့အကြောင်းကျမ္မာရေးနဲ့အားကြောင်းဝန်ကြီးဌာနကအင်္ဂါနေ့ညမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ထိုးလူနာတွေထဲကလူနာအဖွဲ့120ဟာဒဂုံမျိုးတည်အစီပိုင်းကအသက်17နှစ်အရွယ်မျိုးသမီး2ဦးဖြစ်ပြီးလူနာအဖွဲ့121ကတော့ရှမ်းပြည်နယ်တောင်ကြီးမြို့ကအသက်17နှစ်အရွယ်မျိုးသမီးဖြစ်တယ်လို့ဆိုပါတယ်။ဇွန်လ120ဟာမြန်မာပလာဇာမှာလုံလုံတဲ့ MPT ဝန်ထမ်းတွေဖြစ်ကြောင်းဒီကုပ်ပြုတ်တဲ့အစီအပိုင်းလွှတ်တော်ကလည်းဥကြုံကြောင်မောင်းပြောရကောကိုကားပြီးပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိအတိပြုထားတဲ့လူနာတွေထဲမှာကျမ်းမာရေးဝန်ထမ်း6ဦးပါဝင်နေတဲ့အတွက်တက်ခွဲအတိပြုလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အတော်အားကန့်သက်ခံရတဲ့ဆရာဝန်တွေနဲ့တိုက်တဲ့စေယုံတွေမှာယောဂကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျ။